တာရှင်များကျမ်းမာတော်မူပါသရှင်ဒီတစ်ပတ်နိုင်ငံတော်တည်အစီအစဉ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးသင့်တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းများရဲ့တီးခြားဗန်းစင်းကိစ္စများအကြောင်းတင်ပြသွားပါမယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြောထောက်နောက်ခံပြု Renaissance Institute နဲ့ Natural Resource Governance Institute NRGI တို့ပူးတွဲပြီး2018ခုနှစ်ဇန်နဝါရီလအထိရရှိတဲ့အချက်အလက်များကိုအခြေခံပြီးကောက်ယူခဲ့တဲ့စစ်တမ်းတရားဝင်ထွက်ရှိလာပြီးဖြစ်ပါတယ်။အဲ့ဒီစစ်တမ်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဗဟိုစည်းရင်းအဖွဲ့ပြည်တွင်းအခွန်များဦးစီးဌာနနိုင်ငံတော်ဗဟိုဘဏ်တယံဇာတနှင့်ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနမြမကြောင့်မြတ်ရတနာရောင်းဝယ်ရေးလုပ်ငန်းလျှက်စစ်နှင့်စွန့်ရင်ဝန်ကြီးဌာနမြမရေနံနှင့်တဘာဝဓာတ်ငွေလုပ်ငန်းအစရှိတဲ့အစိုးရဌာနများရဲ့အချက်အလက်များကိုတရားဝင်ရယူပြီးပြုလုပ်ခဲ့တာဖြစ်ပါတယ်။အစိုးရရဲ့တရားဝင်စည်းရင်းစရာများအရာနိုင်ငံပိုင်စီးပွားရေးလုပ်ငန်းများရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုအစိုးရဘဏ္ဍာငွေထဲမှထည့်ပဲအားသာအကောင့်လို့ခေါ်တဲ့တီးခြားဗန်စင်းတွေကို2012ကစပြီးထည့်သွင်းသိမ်းဆည်းလာခဲ့ကြပါတယ်။သူတို့ရဲ့တီးခြားငွေစင်းများကိုမြမစီးပွားရေးဘဏ်မှာစည်ရင်းဖွင့်လှစ်ထားပြီးထိန်းချုပ်ထားကြပါတယ်။ဥပမာမြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းမှာအစိုးရဘတ်ဂျက်ထဲမဝင်တဲ့တီးခြားငွေစည်းရင်း23ခုထိရှိနေပြီးအ ਨੇ စုံကုန်းထွင်းရေနံမြေတစ်ခုစီအတွက်စည်ရင်းတစ်ခု CNG ဆိုင်များအတွက်6ခုနဲ့အခြားတီးခြားငွေစည်းတချို့လည်းထားရှိတာဖြစ်ပါတယ်။တကဘာလုံးရှိရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီများနဲ့နှိုင်းယှဉ်မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကတင်ဆက်ထားနိုင်တဲ့အမြတ်ငွေသားပပနာဟာအများဆုံးဖြစ်တယ်လို့ဆိုပါတယ်။လုပ်ငန်းတစ်ခုစီအတွက်တီးခြားဗန်စင်းတစ်ခုစီဖွင့်လှစ်ထားရှိတဲ့အကြောင်းပြချက်ကလည်းမရှင်းလင်းဘူးလို့စစ်တမ်းကထောက်ပြထားပါတယ်။2018ခုနှစ်ဇန်နဝါရီလအထိစီးရင်များရာအကြီးမားဆုံးတီးခြားဗန်စင်းတွေကတော့9360ဘီလီယံရှိတဲ့မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းရဲ့စီးရင်2202ဘီလီယံရှိတဲ့မြမကြီးနန်းနဲ့ဆက်သွယ်ရေးလုပ်ငန်းရဲ့တီးခြားစီးရင်1681ဘီလီယံရှိတဲ့မြမတက်လုပ်ငန်းရဲ့ဗန်စင်းနဲ့668ဘီလီယံရှိတဲ့မြမကြောင်းမြတ်ရတနာရောင်းဝယ်ရေးလုပ်ငန်းရဲ့ဗန်စင်းတို့ဖြစ်ကြပါတယ်ဒါကြောင့်တယံဇာတတူးဖော်တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကတီးခြားငွေစင်းများမှာအများဆုံးတင်ဆက်နေတာကိုတွေ့ရပါတယ်။စုစုပေါင်းအဲ့ဒီလိုတင်ထားခဲ့တဲ့ငွေသားလက်ကျန်ပမာဏဟာကျပ် 17.45 ထရီလီယံရှိလာပြီးစင်ပြိုင်အစိုးရရဲ့ငွေတိုက်တစ်ခုလိုအင်အားကြီးလာတာကိုတွေ့ရပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ကျန်းကျင်သူများရဲ့တွက်ချက်မှုရတီးခြားဗန်စင်းတွေမှာဒီလိုငွေတွေအများကြီးအိမ်နေခဲ့လို့ပြီးခဲ့တဲ့3နှစ်အတွင်းအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးကျသွားတယ်လို့စစ်တမ်းကဆိုပါတယ်။ဝန်ကြီးဌာနတိုင်းလိုဘတ်ဂျက်မရှိလို့လုပ်ငန်းတွေကိုတိတိယအကောင့်ထဲမပေါ်နိုင်ဘူးဆိုတာအမြင်နဲ့ကြားနေကြစကားဖြစ်ပါတယ်။တီးခြားဗန်စင်းတဲကငွေတွေကိုလူထုအတွက်မသုံးဘဲဘာလို့တန်ဖိုးကျခံသိမ်းဆည်းထားကြလဲဆိုတာကိုပြည်ထောင်စုလွှတ်တော်ရဲ့ပြည်သူ့ငွေစင်းပူးပေါင်းရေးကော်မတီကအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်နဲ့ပူးပေါင်းပြီးစစ်စစ်ဖော်ထုတ်ပေးရမှာဖြစ်ပါတယ်။ထူးခြားတာကနိုင်ငံပိုင်စီးပွားရေးလုပ်ငန်းများရဲ့အမြတ်ငွေတွေကိုတီးခြားဗန်စင်းဖွင့်လှစ်ထားပေမဲ့အရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကတော့သူတို့ရဲ့ကုန်ကျစရိတ်တွေအတွက်အစိုးရရဲ့ဘတ်ဂျက်ကိုမိခိုနေကြတာမို့အမြတ်အစွန်းရရှိအောင်မလုပ်တော့သလိုအမြတ်ရတဲ့လုပ်ငန်းတွေကလည်းငွေလုံးငွေရင်းအသုံးစရိတ်တွေအတွက်တိုင်းပြည်ဗန်နာငွေကိုပဲဆက်လက်မိခိုနေကြပြန်ပါတယ်။ဒီလိုနဲ့အစိုးရဘတ်ဂျက်မှာလူငွေကြီးမားလာတာဖြစ်တယ်လို့လည်းစစ်တမ်းကထောက်ပြထားပါတယ်။ဒီနေရာမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းဖော်ထုတ်ရမှာကဒီလိုနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့အမြတ်ကိုအစိုးရဗန္ဓာထဲမထည့်ပဲတီးခြားဗန်စင်းနဲ့တင်စီခြင်းဟာလုပ်ပိုင်ခွင့်ကိုတလွဲအသုံးချပြီးနိုင်ငံတော်ကိုနှစ်နာစီခြင်းရှိမရှိပါပဲ။ပြီးခဲ့တဲ့အပတ်ကတင်ပြခဲ့တဲ့ EITI အစီရင်ခံစာအရလည်းဒီလိုတီးခြားဗန်စင်းတွေမှာအစိုးရရဲ့စီးရင်တွေအရာပဲကွာဟမှုများစွာရှိနေတာဖြစ်ပါတယ်။ဒီကနေ့နိုင်ငံတော်မှာပညာရေးနဲ့ကျန်းမာရေးအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းများစွာအတွက်အရက်သားအစိုးရအနေနဲ့ရန်ပုံငွေလိုအပ်ချက်မြင့်မားနေခြင်းဖြစ်တာဘယ်သူမှမငြင်းနိုင်ပါဘူးရှင်။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ နိုင်ငံတော်မှာဆုံးရှုံးမှုရှိလာတဲ့ယူဆရင်းတိုင်ကြားသူမရှိရင်တော့ကြော်စောတဲ့တဲ့နဲ့ဆစ်ဆေးနိုင်ပြီဖြစ်လို့အခုလိုထောက်ထားခိုင်မာလာတဲ့အစိုးရရဲ့ဗန်နာငွေတွေကိုမရောက်တဲ့တေးချာဗန်စင်းများကိုဆစ်ဆေးရမှာဖြစ်ပါတယ်ဒီလိုဥပဒေနဲ့ညီဆုံဆန်းဆစ်ဆေးခြင်းဟာနိုင်ငံတော်တည့်အတွက်မြောင်များလာစွာသောဗန်နာငွေများကိုရှာဖွေပေးရရောက်ကြောင်း တင်ပြလိုက်ရပါတယ်။တော်တာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။